ရုတ်နိုင်ငံရဲ့စီးပွားရေးပုံစံနဲ့ပတ်သက်လို့အမေရိကန်စိုးရိမ်တဲ့ကိစ္စတွေကိုဆွေးနွေးသွားကြဖို့နှစ်နိုင်ငံအကြားသဘောတူညီမှုရရှိခဲ့တယ်လို့တရုတ်နိုင်ငံမှာရောက်နေတဲ့အမေရိကန်ဗဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လန်ကဒီနေ့ဧပြီလ6ရက်နေ့မှာပြောကြားလိုက်ပါတယ်။ပိုပြီးတည်ငြိမ်မျှတာတဲ့စီးပွားရေးဖွံ့ဖြိုးမှုဖြစ်လာအောင်နှစ်ဖက်အသေးစိတ်အပြည့်အလန့်အမြင့်ချင်းဖလှယ်သွားကြဖို့သဘောတူခဲ့တယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဟယ်လီဖန်နဲ့ဂွမ်ဂျိုးမြို့မှာနှစ်ရက်ကြာအသေးစိတ်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဝန်ကြီးယယ်လန်ကပြောကြားလိုက်တာပါ။နိုင်ငံဗဏ္ဍာရေးစနစ်တွေမှာငွေကြေးခွာခြားမှုတိုက်ဖျက်ရေးအတွက်လည်းပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့ကြပါတယ်။တရုတ်ကလျက်စစ်ကားအမြောက်များထုတ်လုပ်နေတာအပါအဝင်ဈေးကွက်ထဲကိုကုန်ပစ္စည်းတွေလှိမ့်သွင်းနေတာကမ္ဘာစီးပွားရေးကိုထိခိုက်တယ်လို့ဗဏ္ဍာရေးဝန်ကြီးယန်လန်ကတရုတ်ခီးစည်အတွက်မှာတောက်လျှောက်ပြောကြားနေတာဖြစ်ပါတယ်။ဈေးကွက်ထဲမှာတရုတ်ပစ္စည်းတွေအဆမတန်များနေတာကြောင့်အမေရိကန်လုပ်ငန်းတွေသာမကတခြားနိုင်ငံတွေအနေနဲ့ပြိုင်ဆိုင်နိုင်ဖို့ခက်ခဲတဲ့အပေါ်အမေရိကန်ကစိုးရိမ်နေတာပါ။ပြီးခဲ့တဲ့နှစ်ရက်ကတရုတ်ဆက်ယုံလုပ်ငန်းမျိုးဖြစ်တဲ့ဂွမ်ဂျိုးမြို့မှာအမေရိကန်လုပ်ငန်းတွင်နဲ့ဒီတွေ့ဆုံတဲ့အချိန်မှာလေတရုတ်ကုန်ပစ္စည်းတွေအဆမတန်များနေတဲ့တက်ရောက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါရဲ့ရှင်။